วันนี้ก็ธรรมเทศนาဆိုတဲ့ဘုရားမြတ်ဆိုတဲ့အစိုးမေစကားလေးကိုအရင်ခံပြီးတော့အမှန်တရားရှာဖွေခြင်းအမှန်တရားရှာဖွေရေးဆိုတော့အမှန်တရားသိလို့ရေးနဲ့ဒီဌာနကိုလာရောက်ပြီးတော့ရှာဖွေကြတဲ့ပုဂ္ဂိုလ်တွေအဲ့ဒီမှန်တရားဟာပါလဲဆိုတာမရရတော့သစ္စာ၄ပါးဆိုတာပြောလိုက်ပါပြီဒုက္ခသစ္စာဆင်းရဲမှန်တရားဒုက္ခသမုဒယသစ္စာဆင်းရဲဖြစ်ကြောင့်မှန်တရားဒုက္ခនិရောဓစัจ ज ဆင်းရဲခြင်းရဲ့အမှန်တရားနဲ့မေကစัจ ज ဆင်းရဲခြင်းရဲ့သူရောက်ကြောင်းအကျဉ်းကောင်းအကျဉ်းမှာမှန်တရားဆိုဒီပြဆိုင်ပွားတာဒီစီရီဒီဘပဲစီရီပဲဘမြမပစီရမြမပြို့လေဖြစ်ပွားစီတိုက်တဲ့အရာဖြစ်ပွားစီဘုရားမင်းရအချင်းချုပ်ပြီးတော့ပြောခဲ့ပါတယ်ဘုရားမြတ်စွာကိုယ်တိုင်လည်းပဲသစ္စာလေးပါတရားမတိခင်ကပါလေတဘွားနဲ့တဘွားအကြောင်းပြီးတော့ဖြစ်ရပါလေကျရှိလေးမြေစွာဘောလိတန်တရားလည်းခဲ့ရပုံညုံခံခဲ့ပါတယ်။နောက်သစ္စာလေးပါတရားသိတဲ့အခါကျတော့ဘဝရည်ရပ်ပြီးတော့ဆင်းရဲတွေလည်းငြိမ့်သွားပုံဒီဘောလိအရာတွေဝန်ခံခဲ့ပါတယ်။အဲဒါကတော့စပိယပြောတဲ့သဘောပါပဲ။ဒီလိုသစ္စာလေးပါကိုစပိသဘောနဲ့လက်တွေ့သဘောပုံဒီခွဲဝေနားလည်ဖို့လိုပါလေဒီနေ့အဲဒီစာပေသဘောအရာပြောပြပြီးတော့အလုံးလုံးလို့ဖြစ်နိုင်တဲ့သစ္စာတရားတွေကဘာတွေလဲဆိုတာပေါ့လေဆက်လက်ပြီးတော့ရှင်းလင်းပြပါမယ်ဝိဓမ္မထစင်္ဃဟကျမ်းမှာတော့ဒုက္ခသစ္စာကိုအခရာရှိလုံးပါတဲ့စကားတရားနဲ့ဖော်ပြထားပါတယ်ဒုက္ခတိဗမုကဝတ္တံကာမရူပအရူပခေါ်တဲ့ဘုံလေးပါးမှာဖြစ်တဲ့ယုတ်နံတရားတွေဒီလိုဖော်ပြထားပါတယ်အဲဒီယုတ်နံတရားတွေဟာဝတ္တဝတ္တဆိုတာဝတ္တတိပရိဝတ္တတိဒီအစမပြအထက်ထက်ဖြစ်တတ်သောကြောင့်ဝတ္တခေါ်ပါတယ်ပင်္ဂဟိုဆိုင်ရာခရုတ်ကိုဖွင့်ထားလို့ရှိရဲ့ထတလေးလေးလဲနေလို့လျက်စိစီနေတဲ့ရွေးတော့လဲနေတယ်လို့ပြောလို့လားတရားစစ်တီစီတာပြတ်သွားရင်တော့သူလည်းအလေရသွားမှာပေါ့လေဒါဆိုရတယ်အထက်ထက်ဖြစ်တယ်ဆိုတာလည်းပဲအမှန်ကတော့အထက်ထက်လေပတ်တယ်ဆိုတာလည်းပဲတစ်ခုပြီးတစ်ခုပေါ့လေဆင်းဆက်ပြဖြစ်နေတဲ့သဘောပါပဲအဲဒီလိုအကြောင်းရကြောင်းပါဠိလိုဝတ္တလို့ခေါ်ပါတယ်အဲ့ဒါမနေ့ကသစ္စာ၄ပါးတွေကပထမသစ္စာ၂ပါးကိုဝတ္တသစ္စာလို့ခေါ်ပြီးတော့နောက်သစ္စာ၂ပါးကိုတော့ဝတ္တသစ္စာလို့ဒီလိုပြောခဲ့ပါတယ်ဒီနေ့အဖြစ်ရှင်ဘသစ္စာ၂ပါးကိုတော့လောကီသစ္စာလို့ခေါ်ပြီးတော့နောက်ပိုင်းသစ္စာ၂ပါးကိုတော့လောကုတ္တရသစ္စာလို့ခေါ်ပါတယ်။အဲ့တော့လောကုတ္တရသစ္စာကကုသဏမှာဖြစ်တည်တာမဟုတ်တော့အဲ့ဒီတရားတွေကိုခဏလေးခြားထားပါဦး။အနုဘောဓဆိုတာကအနုဘောဓခေါ်တဲ့ပုပ္ပဘဂမဲ့အရိယမဲ့ရဲ့အရှိပြေပဋိဝိဒညာခေါ်တဲ့မဲ့ညာရဲ့အရှိပြေရှိပိုင်းမှာအခုရှုနေရတဲ့ဥပဒနာညာမျိုးအနုဘောဓညာခေါ်ပါတယ်အဲ့ဒီအနုဘောဓညာ ခြေကန်းဆက်ပြီးတော့အစဉ်စဉ်အစဉ်စဉ်ဖြစ်ပြီးတော့ရင်းကျက်ပြည့်စုံသွားပါမှခုနနောက်ပိုင်းသစ္စာနှစ်ပါးကိုလူနာတမချုပ်ရင်းတဲ့နိဗ္ဗာန်ကိုအရိယမညာဖွညာနဲ့မျက်မှောက်ပြုသိသွားနိုင်ပါတယ်ဒီမှာဒါဝင်လို့ကိုယ်မှဖြစ်သေးတာမဟုတ်လို့အဲ့ဒါကိုတော့ရှုပွားဖို့မလိုသေးပါဘူးစိုက်သေးပါဘူးရှင်ဘဝတ္တသစ္စာနှစ်ပါးကိုပဲအဲ့ဒါကိုပဲသာသဘောကဘယ်လိုရှိလဲလက်တွေ့သဘောကဘယ်လိုဆိုတာပေါ့လေခွဲခြားပြီးတော့ပြောမှာပါပဲပုံသုံးပုံဖြစ်တဲ့စိတ်စေတသိက်နဲ့ယုတ်တရားတွေပေါ့ကာမဘုံမှာဖြစ်တဲ့စိတ်စေတသိက်ယုတ်ခေါ်တဲ့ကာမဘူမိကဝတ်ကာမဘူမိကဟုတ်ခေါ်ဘူမိကဟုတ်ပါပါလေရူပဘုံမှာဖြစ်တဲ့စိတ်စေတသိက်ယုတ်ဒါတွေကရူပဘူမိကဝတ်ခေါ်ပါလေအရူပဘုံမှာဖြစ်တဲ့စိတ်စေတသိက်ဆိုပါရဲ့အရူပစိတ်နဲ့စေတသိက်တွေပါဒီတော့ယုတ်ကတော့မရှိပါဘူးအဲ့တော့ပါပဲ။အဲ့တော့ကာမဘုံမှာဖြစ်တဲ့ဘုရားစိတ်စေတသိက်ယုတ်တိကတဏှာခေါ်တဲ့ဒုက္ခဖြစ်ခြင်းအကြောင်းကိုဖယ်ထားပြီးတော့ကျန်တဲ့ယုတ်စိတ်စေတသိက်ယုတ်တရားတွေဟာအာလုံးဒုက္ခတိစ္ဆာတွေမှာထည့်ထားပါတယ်။အဲ့ဒီ၄မျိုးတွေကမရိယခွဲပြားတဲ့အတိုင်းရှိပဲဘုဒ္ဓတိစ္ဆာတပါးမှာတဲ့အဲ့မှာစာပေသဘောနဲ့လက်တွေ့သဘောပေါ့လေဒီမှာပထမစာပေသဘောလေးနည်းနည်းပြောပြရစေဦးရှိပဲဘုဒ္ဓတိစ္ဆာနှစ်ပါးမှာတော့ဥက္ကခပထမဆုံးဥက္ကခဆိုတာအမည်နာမလေးတွေလေ့လာတာပေါ့လေဟောဟာရလေးပေါ့လေတရှိရမယ်စိတ်ဆိုတာပါခေါ်တယ်စတသိက်ဆိုတာပါခေါ်တယ်ရုပ်ဆိုတာပါခေါ်တယ်အဲဒါလေးပေါင်းစပ်လိုက်တဲ့အခါကျတော့ဒုက္ခသစ္စာခေါ်တယ်ဆိုတာပေါ့လေဒါလေးတွေတော့အချင်းချင်းဖြစ်ဖြစ်သိရပါနားလည်ထားပါပြီးတော့မှတခါပရိပု္ပ္ပစာပရိပု္ပ္ပစာဆိုတာကတော့နေနေခက်စစ်အရာလေးတွေမှာမရှင်းလင်းလို့ရှိရင်တော့ဗောလေအနေဒီပဲဒီဆွေးနွေးရပါလားဆရာများကလည်းပဲဒီလိုဒီလိုချက်မှာတော့မိဘဝရရှိတယ်ဆိုကြိုသိပြီးတော့ဗောလေဖြေကြားထားပါတယ်အဲ့တော့ပရိပု္ပ္ပစာခေါ်ပါတယ်ဓမ္မဒါရှိပိုင်းစာပေသဘောအရာပြုလို့ရတဲ့သဘောကြည့်လို့ရတာပါပဲ။နောက်ပဲကြတဲ့ခါကျတော့နည်းနည်းခွဲပြပါမယ်။တကယ်လက်တွေ့လုပ်ပြီးဟဲ့ဆိုလို့ရှိရင်တော့သဝနာဓာရဏသမစနပฏิဝေဒဆိုတာပေါ့လေ။အပိုင်း၄ပိုင်းရှိပါတယ်။သဝနာဆိုတာကတော့ပေပုံပဲနည်းဒီအမှန်တရားတွေကိုဒုက္ခသစ္စာအမှန်တရားတွေကိုဘယ်လိုပိုင်းခြားသိရမလဲ။ဒီလိုပိုင်းခြားသိခြင်းဖြင့်သုတိယသစ္စာကိုဘယ်လိုပွဲရမယ်ဆိုတာပေါ့လေလုံနီးလုံဟန်နေပေါ့လေဒါဒီလေးလာနာကြရပါတယ်အဲဒါကိုသဝနာလို့ခေါ်ပါတယ်အဲဒီလိုအချက်တွေကိုဇာတိနဲ့လက်တွေ့ပေါင်းစပ်ပြီးတော့ပေါ့လေဘယ်လိုလေ့လာရမယ်ဆိုတဲ့အချက်တွေကိုမှတ်မှတ်သားသားလေးရှိရပါတယ်ဓာရဏဆိုတာဒီนี้สกลုံးเนี่ยตัวเยอเนกอธิบดีก็เลยฎาริกูส่องหมัดทาว่าละฎาริกูหมัดมีผู้ဆိုလို့ရှိရင်อลุลุๆဖြစ်ပါဘူးအဲ့ဒါဓာရဏခေါ်ပါတယ်လုံนี้လုံးဟာလည်းသိပြီအဲ့ဒီလုံนี้လုံးဟာရဲ့ဝဟာရနဲ့อเนกอธิบดีလည်းသိပြီဆိုလို့ရှိရင်တော့လက်တွေ့လို့ရမယ်အပိုင်ရောက်တော့ပါပြီသမစနသမစနာဆိုတာသုံးသက်တယ်ပေါ့သုံးသက်တယ်ဆိုတာကတော့ ဟိုပေါ်လာတဲ့လက်ငင်းပေါ်လာတဲ့အာရုံနဲ့ရှုတည်တဲ့စိတ်နဲ့ပေါ်လीပုတ်တဲ့တကယ်သူထိထိမိမိဖြစ်အောင်ပေါ်လीရှုမှတ်တဲ့သဘောပါပဲတဲလက်တရမယ်ရောက်လဲရောက်ပါမယ်ထိထိမိမိလည်းရှိရမယ်အဲ့ဒါကြတော့ရှုမှတ်မှုအင်္ဂါထဲမှာဘုရားပြင်အာဆိုင်မှုတဲ့အောင်ချိန်ရွယ်မှုဆိုတာပေါ့လေဒါတွေပါလာပါလိမ့်မယ်ဘုရားပြင်အာဆိုင်တယ်ဆိုတာလက်ငယ်ပေါ်လာတဲ့အာဟုစီကိုရှိပါတဲ့စိတ်ချက်ချင်းရောက်သွားအောင်ပေါ့လေဘုရားပြင်တွန်းအားပေးရတော့ပါဠိလိုကတော့အတာပလုံလဝရိယခေါ်ပါတယ်ဘုရားပြင်သို့သော်အဲ့ဒီအာဆိုင်မှုကတစ်ခါတစ်ခါမှဆန္ဒစောလုံးတော့လွန်သွားတော့လည်းရှိနိုင်တယ်လွယ်တော့လည်းရှိနိုင်တယ်တခါတခါလည်းအာစိတ်မှုကနည်းနေလို့ရှိရင်ရှုခွင့်အောင်စီမမှီနိုင်တာလည်းဖြစ်နိုင်တယ်အဲ့ဒါလို့မမှီရအောင်ဆိုပြီးတော့ဘုရားခွင့်ရတက်အောင်ယူရစုရပါတယ်ချိန်ရမှန်းရပါတယ်တမအဲ့ဒါလည်းပါရပါတယ်အဲ့တော့ပုံမှန်အာစိတ်မှုလည်းရှိပြီယူရစုရလည်းပဲတက်နေပြီဆိုလို့ရှိရင်တော့အဲ့ဒီမြောင်မတဲ့အာယုံစီတဲ့တယ်မမကြီးထိရောက်သွားတာပါထိထိမိမိဖြစ်သွားတာပါပဲအဲ့လိုထိထိမိမိဖြစ်အောင်ပြုလုပ်တဲ့သဘောကိုသမစနခေါ်ပါတယ်အများပြောပြောစီရင်တော့ရှုမှတ်နှလုံးသွင်းခြင်းလို့ဒီလိုအဓိပ္ပာယ်ယူပါတယ်ဓမ္မပေါ်ရပေါ်ရလေးကြောင့်မတော်တန်ရှုမှတ်ခြင်းလို့ဒီလိုဆိုလို့ရှိရင်လည်းဒါလည်းရပါတယ်အဲ့လိုပုတ်တိုက်ပါမြားလို့အတိညာဉ်ရဲ့အခြေခံစားပြီးတော့အစဉ်စဉ်အစဉ်စဉ်ဖြစ်ပြီးဆိုလို့ရှိရင်တနည်းအားဖြင့်လည်းဥပဒနာညာဤအခြေခံဆက်ပြီးတော့အစင်းစစ်တက်ပြီးတော့ရေးကျက်ပြည့်စုံသွားလို့ရှိရင်ပฏิဝေဒခေါ်တဲ့မဲ့ညာပေါ်လာတော့ပါဘုံထွင်းတည်မြဲတဲ့အမတရားတွေကိုဘုံထွင်းတည်မြဲတဲ့မဲ့ညာကြီးပေါ်လာတော့ပါပဲဒီမှာအဲဒါကတော့လက်တွေ့ပဲရောက်တဲ့အခါမှာပြောရမယ့်သဘောပါပဲကျန်သစ္စာနှစ်ပါးကိုတော့သူတို့ရဲ့ကောင်းကုံလေးတော့တည်ထားလို့ရှိရဲ့ကိစ္စပြည်စီနှစ်ပါတယ်သူတို့အတွက်ဘာမှလုပ်ဖို့မလိုပါဘူးတရားထုစေမှလည်းပဲသူတို့လည်းပဲဒါနဲ့ဆက်ပြီးတော့စဉ်းစားနေဖို့မလိုပါဘူးဒုက္ခတွေချုပ်ငြိမ်းတဲ့ချုပ်ငြိမ်းရဖြစ်တဲ့ငြိမ်းတဲ့နိဗ္ဗာန်ဟာကောင်းတယ်ဆိုတော့နေသက်စရာဖြစ်တယ်ဆိုတာပေါ့အဲဒီလိုရောက်ကြောင်းချက်တဲ့အကျဉ်းကောင်းအချင်းမြတ်ကလည်းပဲမိသက်စရာဖြစ်တဲ့ကောင်းတယ်လို့ကောင်းကုန်လေးတော့သိထားလို့ရှိရင်ပြည့်စုံသွားတာပါပဲသူလို့ဖို့မလိုပါဘူးအဲ့တော့ရေးကြည့်တာကတော့ဒုက္ခပရိညာဆိုတာပါလေဒုက္ခမြည်တဲ့ဒုက္ခထက်တဲ့တရားတွေကိုရှုပွားပြီးတော့ပိုင်းခြားသိဖို့ပဲဒါအရေးကြီးပါတယ်သူရည်စည်းစံပါဟာတပါဆိုတဲ့အတိုင်းဒုက္ခဖြစ်ခြင်းအကြောင်းကိုတော့ပယ်ရှားရမယ်တရားပဲဆိုတာပေါ့လေပယ်ပုံပယ်နည်းပယ်ရှားတာလဲဆိုတာပေါ့လေမဖြစ်သေးခင်ကကြိုပယ်ရှားတာလားဖြစ်တဲ့စာကိုပယ်နေတာလားဖြစ်ပြီးသားကိုလှမ်းပြီးတော့ပယ်တာလားဆိုတာနောက်ပိုင်းကျမှအဲ့ဒါကြီးပြောရမှာပေါ့လေဒီမှာဆိုတော့ဒီနေရာဌာနမှာဒုက္ခဆင်းရဲဆိုတာပေါ့လေဆင်းရဲဆိုတာလည်းဘယ်နှမျိုးရှိလဲ။ဘာလို့ဆင်းရဲလဲဆိုတာလည်းခွဲခြားစိတ်ပြပြီးတော့မပြောသေးပါဘူး။အလုသဘောလောက်ပဲပြောပါဦးမယ်နော်။ယောဂီများအနေနဲ့ကတော့ဒုက္ခသစ္စာကိုတစ်ကိုယ်လုံးဟာမိမိရဲ့တစ်ကိုယ်လုံးဟာဒုက္ခကြီးကြီးပဲလို့ဒီလောက်ပဲတွက်ထားပါလေ။တစ်ကိုယ်လုံးဟာပိုင်းခြားပြီးတော့သိเสียရှုခွင့်ကျေကြီးပဲအဲဒီတကလုံးတွေကထင်ရှားခြင်းရပေါ်ပေါ်လာတဲ့ရှုခွက်ကလေးတွေဆိုတာရှိပါတယ်ဒါလည်းပဲအဆမ်းမဟုတ်ပါဘူးအထုံနေတဲ့ယောဂီတွေမှာဖြစ်နေတာပါပဲမျက်စိနာနာနှာခေါင်းရှာကိုယ်စိတ်ခေါ်တဲ့တကား6ပုံမှာပေါ့လीမြညာကြာနာစာထိယ တိရတဲ့အာယုံ6ပါးလာပြီးတော့တိုက်ခတ်ပြီးတော့ပေါ်နေတော့မိတိမြင်တွေ့မြင်ခံစားရုပ်တည်နာနေဖြစ်နေတာပါပဲဒါဘာမှအဆင်မဟုတ်ပါဘူးဒီမှာအဲ့ဒါဒီဟာယောဂီများရဲ့ရှုခွက်တွေပါပဲဆိုကြပါစို့အခုမြင်နေဆိုကြမြင်နေဆိုတဲ့စကားလုံးလေးစပြီးတော့စဉ်းစားကြစို့မြင်နေဆိုတာမြင်စရာရှိလို့မြင်တာပေါ့မြင်စရာမရှိရင်မမြင်ဘူးမျက်စိရှိလို့လည်းမြင်တော့မျက်စိမရှိလို့လည်းမမြင်ဘူးပေါ့ဒါတော့မြင်မှုတစ်ခုမှတစ်ခွဲကြည့်လိုက်လို့ချင်းအကျန်းစားခွဲကြည့်တယ်ဆိုတော့ကွာမြင်စရာရှိနေပြီမြာဌာနအကြည့်ရရှိနေပြီဆိုတော့ထင်ရှားတာပဲအဲ့ဒါမှဒုက္ခသစ္စာဖွဲ့ကြည့်ကြစို့မြင်စေခဏမှာမျက်စိအကြည့်တက်လည်းရှိတယ်လေမိမိရုပ်ကြည့်ခြင်းလို့ရှိရင်မှရှိသွားရကြည့်တော့မှကြည့်တဲ့မှာကိုယ်ရုပ်ထင်တာပဲဒါမျက်စိမှာအကြည့်တက်ရှိနေလို့ဟိုကအစင်းရုပ်ကလာပြီးတော့ထင်ရတာပေါ့ဒါမငင်းနိုင်ဘူးလို့မကြည်တတ်ရှိနေပြီအဲဒီမျက်စိကြည်တတ်မှလာပြီးတော့တိုက်ခတ်ပေါ်တဲ့အယောင်အစင်းရုပ်လည်းပဲထင်ရှားနေပြီအဲတော့မြင်စေခဏနှမမျက်စိနဲ့အစင်းကဒါရုပ်တရားဆိုတာသူအတိမရှိဘူးမတိတတ်ဘူးသူကတော့အဲဒါရုပ်တုကတိစားတတ်တဲ့တရားပဲလူသူနားလည်ပါလိမ့်မယ်ဒါအခန္တပြည့်တဲ့မျက်စိကြီးတာမှာအတိတ်တအဆင်းရောင်ကတိုက်ခတ်ပေါ်လေပေါ်လာတဲ့ခါကျတော့မြင်တိသွားတယ်တဏ္ဍတရားမျက်စိထဲမှာအဆင်းနဲ့စိတ်နဲ့ဆုံတွဲတဲ့သဘောလေးလည်းရှိသွားတယ်အဲ့ဒါလည်းပဲဏ္ဍတရားပဲမြင်တွေ့ခေါ်တယ်ခံစားတဲ့သဘောလေးလည်းပါသွားတယ်ဝေဒနာဒီတော့မြင်သိတာမြင်တွေ့တာမြင်ခံစားတာဒါနန္တရားသဘောတူပေါင်းဆက်လိုက်တဲ့အခါကျတော့မြင်စေခဏမှာမြင်ရထာနာမျက်စိကြည်တတ်နဲ့မြင်ရတဲ့အခြင်းကယုတ်မြင်သိတာမြင်တွေ့တာမြင်ခံစားတာကနံအဲ့ဒါဒုက္ခသစ္စာခေါ်တာပဲဒီမှာကအဲ့တော့မြင်စေခဏမှာမြင်ရထားတာမျက်စိကြည့်တာနဲ့အစင်းကယုတ်မြင်သိမြင်တွေ့မြင်ခံစားတာကနာနာပဲအဲ့ဒါဒုက္ခသစ္စာပဲအဲ့ဒီဒုက္ခသစ္စာပရိညာဆိုတာပိုင်းခြားသိရမယ်ဆိုတော့မြင်စေခဏမှာမှတ်ဖို့ဘယ်လိုမှတ်မလဲမြင်တယ်လို့မှတ်ရမှာပေါ့ပေါင်းပြီးတော့မှတ်ရမှာဒီယုံနာတွေပေါင်းစပ်ပြီးတော့ဖြစ်နေတဲ့ဟာကိုပဲအများကြီးအများပြောဆိုစီအရမြင်တယ်ဆိုတာပေါ့လေအဲ့ဒါပေါင်းပြီးတော့မြင်တယ်မြင်တယ်လို့မှတ်ရပါပဲပေါင်းလိုက်ဒါကကြည်တာပဲဒါအတိုက်တာအဆင်ရောက်တာပဲဒါကတိတာပဲဒါကတွေ့တာပဲဒါကခံစားတာပဲဆိုပြီးတော့အပြင်ထုတ်ပြီးတော့ဒီလိုတော့မလေ့လာရဘူးဒါပါလဲဘယ်လိုလဲဘာကြောင့်လဲဆိုတာမလေ့လာရဘူးအရေးကြီးတာတော့မြင်မြင်ချင်းဒီဒုက္ခသစ္စာမြင်စေခဏမှာထင်ရှားတဲ့ဒုက္ခသစ္စာသိဖို့ရအတွက်ရှုမှတ်ဖို့ပဲဒါပဲရှုမှတ်တဲ့နေရာတော့မြင်နေမြင်နေပဲဒါပဲအပေါင်းလိုက်ခြုံပြီးတော့မှတ်ပါမှမျက်စိမြင်ရယုတ်ကနှစ်ဖြာဆိုတာဒါယုတ်ဒုက္ခသစ္စာထိုင်တဲ့တရားပဲလို့ခွဲလို့ခွဲမလို့မလို့မြင်တွေ့ခံစားနာငါသုံးဖြာဆိုတာမြင်စေခဏမှာမြင်တွေ့ခံစားရတာနာနာသုံးမျိုးပဲလို့ဒီလိုလည်းခွဲမလို့မြင်စဉ်တွေ့ရဒုက္ခသစ္စာမြင်တော့မှတွေ့ရဒုက္ခသစ္စာတရားတဲ့မှတ်တော့ပဲလို့မှတ်မလဲဆိုမြင်နေဘူးမှတ်ရှုသိရပါလို့မြင်တယ်လို့ပဲမြင်နေမြင်တယ်လို့အပေါင်းလိုက်နေမှတ်ရမှာပါပဲတော့ဒုတိယသိကြည့်ပြီဆိုလို့ရှိရင်မျက်နှာပိုင်းဆိုင်ရာအရေးကြီးဆုံးပဲသူ့မျက်နှာနဲ့ကိုယ့်မျက်နှာနဲ့တဲ့အောင်သာထားစိုက်ကြည့်နေပြမစိုက်ကြည့်လို့ရှိရင်အပေါင်းလိုက်မျက်နှာကြီးမြင်လာပြီဆက်ပြီးတော့စိုက်ကြည့်နေလို့ရှိရင်နှစ်ဖူးစီရောက်တာနှစ်ဖူးတိပေါ့ပါးစီရောက်တာပါးတိမှာပေါ့ မျက်ကောင်းစီရောက်တာမျက်ကောင်းတိမှာမျက်လုံးစီရောက်တာမျက်လုံးနာရံစီရောက်တာနာရံတိမှာပေါ့စိုက်တာကြည့်နေနောက်စိတ်ဆက်ရစိတ်ဆက်ရပေါ့လေအဲ့ဒါတွေကစိတ်ပိုင်းလေးတွေကအလိုလိုကွဲလာတယ်လို့ပေါ့လေထို့တူပဲမြင်နေမြင်နေလို့သာခေါနာအားစိုက်ပြီးတော့သာချိန်သားခိုက်တာဆွဲဆွဲဆိုတာရှုနေပထမဆုံးတော့အပေါင်းလိုက်အနေနဲ့တော့ရှိနေအောင်ပါပေါ့နောက်ရှုရတဲ့တန်သွားတဲ့အခါမှာတခါတခါမှာမြင်ရတာမျက်စိကြည့်တဲ့ပုံမှာတခါတခါမှာမြင်ရတဲ့အဆင်ပုံမှာတခါတခါမြင်သည့်တခါတခါမြင်တွေ့တခါတခါခံစားရတဲ့ပုံမှာစိတ်ကလေးတွေကြောက်သွားပြီဆိုလို့ရှိရင်အဲ့ဒါလေးပိုင်းရှားပြီးတော့တည်တော့တာပါပဲတပည့်နဲ့တည်းဖြစ်တဲ့တရားထင်ရှားဖြစ်တဲ့တရားတွေကတမျိုးမျိုးကိုပြပြသသာတွေ့လိုက်လို့ရှိရင်ရှားမပြသားတဲ့အရာတွေလည်းပဲအလိုလိုတည်ပြသဖြစ်သွားနိုင်ပါတယ်အဲ့တော့အတွေးအခေါ်အနေနဲ့ပေါ့လေဒီဟာတွေအပြင်းပဲထုတ်ပြီးတော့ဒါတွေကပါလေဘယ်လိုလဲဘာကြောင့်လဲဆိုတော့အဲ့ဒီလိုလှုပ်လို့တော့မဖြစ်ပါဘူးပေါ်ပေါ်ကြီးအတွေးမရှိပဲနဲ့လက်ငင်းအဲ့ဒီစီရောက်အောင်တက်အောင်ဒါပဲကလူစိုက်ဖို့လိုတာပါပဲထို့သူပဲကြားစက်ကာလမှာနာနဲ့ကြားရတဲ့အတန်ကယုတ်ဒုက္ခသစ္စာဒါထိကြနေပြီ။စာရိပါတိကြည့်နေပါမလို့နားနဲ့ထင်ရှားတယ်လေ။နားထဲမှာတိုက်ခတ်ပေါ်တဲ့အတန်လိုက်တယ်ထင်ရှားတယ်လေ။ဒါယုတ်ဒုက္ခသစ္စာထိုက်တဲ့တရားတွေပေါ့။ပြီးတော့ကြားသိမှုဖြစ်လာတယ်လေ။နားနဲ့အတန်နဲ့စိတ်နဲ့စိတ်နဲ့အတန်နားထဲမှာဆုံတွေ့နေတယ်လေ။ဒါရွှေတဲ့အတန်လေးနားထောင်နားထောင်လို့ပေါက်တယ်လေ။ဆိုရတဲ့တဏှိနဲ့နတ်ထဝရဲဆိုလို့ရှိရင်မကောင်းဘူးလေအလေလတဏှိဆိုရင်ခံစားမှုသူ့ဖာတိဘာသာဖြစ်နေတယ်လေကြာတိကြာတွေ့ကြာခံစားရတာနတ်ဒုက္ခသစ္စာထိုက်တဲ့တရားပေါ့သူကြာစေကာလ၌နာနဲ့အတန်ကယုတ်ဒုက္ခသစ္စာကြာတွေ့ခံစားရတာကနတ်ဒုက္ခသစ္စာဟာပေါ့ကြာစဉ်တွေ့ရဒုက္ခသစ္စာကြာတွန်းခါမှာတွေ့ရတဲ့ကျားစက်ကလာမှာရှိတဲ့ဒုက္ခသစ္စာတရားတွေပဲမှတ်တော့ဘယ်လိုမှတ်မလဲခုနမြင်စက်ကလာမှာယုတ်တဏ္ဍတ္တိပေါင်းစပ်ပြီးတော့ဖြစ်သွားတာကိုပဲဒီနေရာဌာနမှာလည်းပဲရှားတယ်လို့ဒီလိုရှင်းမရတာပါပဲထို့သူပဲအနတ္တခုကိုနာစက်ကလာမှာကောင်းလာဖြစ်ဆိုးတာဖြစ်ဖြစ်ပေါ့လေနှခေါင်းနဲ့နာရတာကယုတ်ဒုက္ခသစ္စာနှကောင်းရှိတယ်နာရတဲ့အနတ်ရှိတယ်နာလို့ရတဲ့အနတ်ရှိတယ်ပုံနာမဖြစ်ဖြစ်အမွေးနာမဖြစ်ဖြစ်ပေါ့ဒီကဒါထင်ရှားတယ်နာတွေ့ခံစားနာငါသုံးပြာဆိုတော့နာနဲ့တွေ့တယ်ခံစားတယ်ဒါကတော့နာဒုက္ခသစ္စာထိုက်တဲ့တရားသုံးပါပေါ့ဒါနာနဲ့ခံမှာတွေ့တာပဲဒါထင်ရှားနေတာပဲအဲ့ဒါဘယ်လိုမှမလဲဒီဒုက္ခသစ္စာတွေကိုနန္ဒေနန္ဒေဘောဒါပါပဲထို့သူပဲအရာသာစသည်တဲ့ဟာဒီလည်းဒီတိုင်းပါပဲထို့သူပဲစားစက်ကာလမှာရှားရှိရဲ့ရှားပြောပုံမှာအရာသာတွေကိုဖန်ယူနိုင်တဲ့ထူးခြားတဲ့အခြေဓာတ်ရုပ်ရှိတယ်ချူချင်းစပ်ပါငံခအရာသာ၆ပါးရှိတဲ့စားရတဲ့အစားအဲ့တော့စားစက်ခဏနဲ့ရှားတဲ့အရာသာကထုတ်တော့ကသစ္စာအရသာတည်သွားတာအရသာနဲ့ထိတာအရသာကောင်းကောင်းခံစားတာစားတွေ့ခံစားနံကသုံးပြာစားစဉ်တွေ့ရအစားစားတဲ့ခါမှာတွေ့ရတဲ့ယုတ်ဒုက္ခသစ္စာနတ်ဒုက္ခသစ္စာထိုက်တဲ့ဒုက္ခသစ္စာတရားစုပဲမှတ်တော့ပဲလို့မှတ်မလဲစားတယ်ပေါ့အများကြီးပဲဒီမှာစားတဲ့ခါမှာဝါဒါရီပါရီအစုံကဒီမှာအဲဒါလေးပေါ့အဲ့ဒီလိုမှတ်နေရတာပဲဒီမှာအပေါင်းလိုက်နေနဲ့မှတ်နေရတာပဲပေါင်းလိုက်နေမှတ်နေရခါကျတော့နောက်တော့အဲ့ဒီအစိတ်အစိတ်စီစိတ်ကလေးတွေတက်ရောက်သွားလို့ရှိရင်တခါတခါမှာယုတ်ဒုက္ခသစ္စာတခါတခါမှာနတ်ဒုက္ခသစ္စာကိုရောက်သွားမှာအဲ့ဒါလေးဒုက္ခသစ္စာကြီးပိုင်းခြားတည်သွားမှာထို့သူပဲကိုယ်နဲ့တွေ့ရဒုက္ခရုပ်ကနှစ်ဖြာထိတွေ့ခံစားနာကသုံးဖြာထိစဉ်တွေ့ရဒုက္ခသစ္စာကြည့်တယ်ဟုတ်မှရှိသေးရပါတယ်အဲ့ဒါတော့တော်တော်အရာကြီးတယ်သူကတော့ တကူလုံးသွေးသားစုပြည့်တဲ့နေရာထဏတိုင်းမှာအတွေ့ရုပ်တွေကိုလက်ခံဖိုင်းနိုင်တော့ဖြစ်အကြည့်တ်ရှိပါတယ်အဲဒါကိုပါဠိလိုကာယပတ္တာလို့လည်းခေါ်ပါတယ်အဲဒီပုံမှာတိုက်ခတ်ပေါ်တဲ့အရာတွေကရုပ်တွေထဲမှာဆိုရင်၃မျိုးပဲရှိတယ်မာရာပြောတာသုံးမုတ်ကျန်တာနုတာပူတာနွေးတာအေးတာပေါ်တာတောင့်တာတင်းတာလှုပ်တာပေါ့လေရပါပဲစာပြောပြောလို့ရှိရင်ပထဝီတေဇောဝါယောပေါ့လေဒီတဲ့သုံးမျိုးကတွေ့လို့ရစကောင်းတဲ့ဓာတ်တွေကိုအဲ့ဓာတ်တွေလာပြီတိုက်ခတ်ပေါ့လေတခါတခါမာရာတိုက်ခတ်ပေါ့မာတိတခါတခါပြောတာတိုက်ခတ်ပေါ့ပြောတိတခါတခါကျမ်းတာတိုက်ခတ်ပေါ့ကျမ်းတိတခါနုနနုညံ့နေတာတိုက်ခတ်ပေါ့နုညံ့လာတိတခါတခါပူတာတိုက်ခတ်ပူတာတိတခါတခါအေးတာတိုက်ခတ်ပေါ့အေးတာတိတခါတခါမှနွေးနွေးလေးတိုက်ခတ်ပေါ့လေနွေးတာတိပေါ့တခါတခါပေါ့ပေါ့လေးတိုက်ခတ်ပေါ့လို့ရှိရင်ပေါ့တာတိပေါ့တခါတခါတောင်းတာတင်းတာလောက်တာတခုလာတိုက်ခတ်ပေါ်လို့ရှိရင်တောင်းတင်းလှုပ်ရှားတာတွေဒါတွေသိနေတာပဲတမပြီးတော့တွေ့စဉ်ကိုယ်နဲ့တွေ့ရဒုက္ခစီယုတ်ဒုက္ခသစ္စာယုတ်ကနှစ်ဖြာတွေ့ချီခံစားနိုင်ငါသုံးဖြာဆိုတာတွေ့တုန်းခါမှာတွေ့ရတာတော့အဲ့ဒါတွေကအများကြီးပဲသူကတော့ဖုံတာပိနေထိုင်တာထိတာကြွေတာဆန်းတာစောင်းတာငဲ့တာကြွတာလန့်တာကြတာဒါတွေကဒီအတွေ့ယုတ်တွေနဲ့ပတ်သက်ပြီးတော့ကိုယ်နဲ့ပတ်သက်ပြီးတော့မှားရတဲ့တူကသစ္စာထိုက်တဲ့တရားတွေပဲ။အဲနောက်ဆုံးကတော့တွေးတည်တာပေါ့လေစိတ်ကူးရရစိတ်ကူးတည်တာမျိုးတွေပေါ့လေစိတ်ကူးတည်တာမျိုးတွေအဲဒီစိတ်ကူးရရအာယုန်ရလည်းပဲမနောဒွါရခေါ်တဲ့စိတ်အခြေတ်အိပ်ပျော်နေတဲ့ခါမှာဖြစ်တဲ့ဘဝစိတ်မျိုးပေါ့လေအဲဒီဘဝစိတ်ကိုပဲစိကူရရအာယုန်နေထင်ရပေါ့လေသူဆိုပါတယ်သူကဟရိယဝတ္ထုယုံမှာမိတယ်ဆိုတော့သူယူလို့ရှိရင်ရုပ်လက်ယူရမှာပါတိတော့စိကူရရအာယုန်နေထင်ရဖြစ်တဲ့ဘဝစိတ်အစီကြီးနဲ့ဟရိယဝတ္ထုယုံဒါတော့ယုံနဲ့နာသူကနှမျိုးလုံးရှိနေတယ်စိကူရရအာယုန်နေရတော့ယုတ်တည်နာနေစုံလို့ပေါ်ပါတယ်သူကတော့အဲ့ဒါဒီထင်ရပေါ်လာပြီဆိုလို့ရှိရင်တကယ်မြင်နေရလို့မြင်တယ်အောင်မြင်တာတော့မဟုတ်ဘူးလေမြင်တယ်အောင်ကြားတယ်အောင်နားတယ်အောင်စားတယ်အောင်ထိတယ်အောင်စိတ်ကူးအမျိုးမျိုးတွေဖြစ်တာပေါ့စိတ်ကူးကြည့်လိုက်လို့ရှိရင်အဲ့ဒါတွေကတော့တိတာပေါ့ထိတာပေါ့ခံစားတာပေါ့လေမဟုတ်ဘူးအဲ့ဒါတွေကတော့နာဒုက္ခသစ္စာထက်တဲ့တရားတွေဒါစိတ်ကူးစဉ်းစားကြကြည့်တဲ့အခါမှာထင်ရှားတာမဟုတ်လို့သူတို့ဖြစ်လာပြီဆိုလို့ရှိရင်တည်တယ်တည်တယ်မြင်တယ်အောင်နဲ့မြင်တယ်ကြားတယ်အောင်နဲ့ကြားတယ်စသည်ပေါ့လေဒီစိတ်ကူးရရစိတ်ကူးစိတ်ကာလမှာထင်ရှားတဲ့ယုတ်တုကသစ္စာနတုကသစ္စာထိုက်တဲ့တရားတွေတည်ရအောင်ရှုမှတ်ရတာပါပဲအဲဒါမဇ္ဈိနန္ဒနဲ့ကောင်းရှာကိုစိတ်ခေါ်ရဲပေါ့လေဒီမှာရုပ်ပိုင်းဆိုင်ရာတွေများပါလေရုပ်တုကတိဆိုင်ရာပေါ့လေအဲနောက်ပိုင်းတစ်ခုကနာနဲ့ရောနေတာပေါ့လေအဲဒီမှာထင်ရလာတဲ့အတိတ်တမြင်ကြရနာဆရာထီရတီရတဲ့စိတ်ကူးရရအာယုန်လေးပေါ့လေအာယုန်6ပါးဒါတွေလည်းပဲရုပ်တုကတိဆက်ထိုက်တဲ့တရားတွေများပါလေနတုကတိဆက်ထိုက်လည်းပါပါတော့လည်းပါပါလေသူကတော့ပြီးတော့မြင်သည့်ကြားသည့်နာသည့်စာဒီပါလိအတိမျိုးစုံပါလိဒွား6ခုမှာအယုံ6ပါးထင်းလာတယ်ဆိုတော့အတိက6မျိုးခံစားမှုကလည်း6မျိုးအတိကလည်း6မျိုးခံစားမှုကလည်း6မျိုးပါလိဒါအဲ့ဒါနတုကသစ္စာထက်တဲ့တရားတွေပဲအဲ့ဒါမြင်စေကြားစေနားစေစားစေထီစေတီစေကာလမှာထင်ရှားတဲ့ယုတ်တုကသစ္စာထိုက်တဲ့နတုကသစ္စာထက်တဲ့တရားတွေပဲအဲ့ဒါသူတို့ကြည့်ရင်မြင်စေကြားစေစသည်မှာရှိမရတာပါပဲဒီမှာအဲ့ဒါကိုဒီနေ့သင်ကြားတာဟာဥက္ကဟလို့ခေါ်ပါတယ်ဥက္ကဟဓာရီဓာရီဘာတွေလဲဆိုတာပေါ့လေအမီနာမနဲ့ကောင်းစင်တက်ပြီးတော့သင်ကြားရပါတယ်မရှင်းမဲ့အချက်ကြီးရှိလို့ရှိရင်လည်းပဲခက်စစ်အချက်လေးတွေရှိလို့ရှိရင်လည်းပဲမေးရများပါတယ်ပရိပု္ပ္ပဆာခေါ်ပါတယ်မေးစရာအချက်လေးတွေကိုလည်းပဲတောင်ရှိတဲ့ပုဂ္ဂိုလ်များကရှင်းလင်းပြီးတော့ပြပါတယ်အဲ့ဒါပရိပု္ပ္ပဆာလို့ခေါ်ပါတယ် လုပ်ငန်းကတော့ဒါဒီဘာလို့ရမလဲဆိုဘယ်လိုလုပ်ရဘယ်လိုမှတ်ရမလဲဆိုတာပေါ့လေဒီမှာသူတို့ပေါ်စက်မှတ်ပါဆိုတာပေါ့လေဒါတဝနာခေါ်ပါတယ်အဲ့ဒါလေးမှတ်ထားပြီးတော့လက်တွေ့သူတို့ဖြစ်စေမှတ်တာကိုပဲသမသနာလို့ခေါ်ပါတယ်ဒီမှာအဲ့ဒါဒီနေ့ကတော့တဏှာကြီးနည်းနည်းကျော်သွားတာဖြစ်တော့ဒီဒါပဲရကြအောင်စို့ဒါပါလေဒါပါဘယ်လိုလဲဘာကြောင့်လဲဆိုတော့အတွေးတွေဝင်လို့ရှိရင်တော့အဲ့ဒါတရားထုတ်တဲ့ဒုက္ခသစ္စာသိအောင်ပြလို့ရမှာအကြီးကျယ်နှောက်ရှက်ပဲ
So the
လက်ငယ်လက်တွေးလုတ်တဲ့နေရာမှာအဲ့ဒါတွေပါလာလို့ရှိတယ်သိအနှောက်ရှက်ဖြစ်တာပဲဒါအဲ့လိုအတွေးတွေပါလို့ရှိရင်တော့ဘယ်လောက်ပဲကြာကြာအထုအထုတစ်လအထုအထုနှစ်လအထုအထုတကယ်အစ်မှာဒုက္ခသစ္စာမတွေ့နိုင်ပါဘူးအမှမခံဘူး